မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်းတွားအောင်ဦးဆောင်ဖို့မြန်မာကောင်းဆောင်နိုင်ငံပြက်ကွက်နေကြလို့လူရင်းသားတွေပေါ်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလက်မခံတဲ့ငင်းဆူနေတာအတွက်စိတ်ပျက်ရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခိုးဆိုတဲ့ရှန်ဟီလီကပြောပါတယ်ကုလသမဂ္ဂအချက်နဲ့ရှာဖွေရုပ်ဖက်ကောင်းဆောင်မဇူကီဒရူစမန်ကလည်းမြန်မာနိုင်ငံမှာတိုင်းနာလက်နက်ကန်ဖော်ရီနဲ့ဆွေးနွေးညှိနှိုင်းတာမှာတိုးတက်မှုမရှိရင်နိုင်ငံတွင်းရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေနိုင်တယ်လို့ဆိုပါတယ်ကုလသမဂ္ဂမှာဗိုလ်ထုလေးကလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ဒေါက်တာမျိုးသက်ကဆက်ပြောပြပါမယ်
။နယူးယောက်မှာကျင်းပနေတဲ့83ရှင်ရောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟင်းလီနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်အချက်အလက်ရှာဖွေရေးအဖွဲ့ခေါင်းဆောင်မာဇူကီဒါဂါစမန်တို့ကအင်္ဂါနေ့မှာတင်ပြခဲ့တာလည်းပတ်သက်ပြီးဗိုလ်တခုနေမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်းတော်ဥဆောင်ဖို့အတွက်မြမခေါင်းဆောင်ပိုင်းကပြက်ကွက်နေပြီးတရားဥပဒေစိုးမိုးမှုရှိအောင်လည်းမလုပ်ဆောင်နိုင်ဘူးလို့မစ္စရန်ဟီလီကဝေဖန်လိုက်ပါတယ
် I along with others of the international community had every hope that the situation in the country under Aung San Suu Kyi
မြန်မာနိုင်ငံမှာဒေါက်ဆီကပြက်လာရတဲ့အခါအရင်ကတည်းကဆိုင်အတော်ပြောင်းလဲသွားမယ်လို့ဒီမကရောနိုင်ငံတကာအတိုင်းဝိုင်းကပါမျှော်လင့်ထားကြတာပါဒါပေမဲ့တိတ်ကြောင်းလဲလာတာမတွေ့ရပါဘူးမြန်မာနိုင်ငံကိုပြည်သူအားလုံးအတွက်လူခွင့်ရည်နဲ့လွတ်လပ်မှုတွေရည်တူညီမျှခံစားခွင့်ရှိတဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတကာနိုင်ငံဖြစ်လာအောင်ထူထောင်ဖို့စိတ်ဝင်စားဖို့ဆိုတာကိုအစိုးရဘက်ကပိုးပြီးပြသလာတာတွေ့ရပါတယ်။ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့ညှတာမှုလည်းမရှိပါဘူး။တရားဥပဒေစိုးမိုးရေးကိုစံထားရမှာဖြစ်ကြောင်းနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ကထပ်တလဲလဲပြောနေပေမဲ့လက်တွေ့မှာဒါကိုတကယ်ကြင့်သုံးတာမတွေ့ရပါဘူး။တကယ်လို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးတာတကယ်ရှိခဲ့မယ်ဆိုရင်ဒေသတန်းကလူမဆိုးမျက်တာတဲ့တရားစီရင်မှုကိုခံယူနိုင်မှာဖြစ်ပြီးကျူးလွန်သူတွေတည်တံမခံရတာမျိုးရှိနေမှာမဟုတ်တလို့ဖိနှိပ်တဲ့ဥပဒေတွေကလည်းမရှိနိုင်ပါဘူး
။ဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအာဏာအတော်ကြီးပေးထားပေမဲ့အရတအစိုးရအနေနဲ့လုံခြုံတာတွေအများကြီးရှိနေကြောင်းနဲ့ NLD အရတအစိုးရကဒါကိုအတုံးချဖို့မလုပ်ဘူးလို့လည်းဝေဖန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေတပ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသိမ်းနေချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံရလာနေမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကလူခွင့်ချိုးဖောက်မှုတွေဆူဆူဝါးဝါကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ကောင်စီကမြန်မာဆိုင်အချက်အလက်ရှာဖွေအဖွဲ့အကြံပေးချက်အတိုင်းတီးခြားလွတ်လပ်တဲ့စွန့်စမ်းစစ်ဆေးအဖွဲ့တက်တခုထူထောင်ဖို့အတွက်ဆုံးဖြတ်ချက်ချနိုင်ခဲ့တာကိုကြိုဆိုကြောင်းလည်းမစ္စနန်ဟီလီကပြောပါတယ်။ရိုဟင်ဂျာတွေပေါ်မှာစစ်တပ်နဲ့လုံခြုံရေးတပ်တွေကျူးလွန်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆူဆွဲချက်တွေပေါ်မှာဒေါက်တာဆန်းစုကြည်လက်မခံတာဟာသူကိုယ်တိုင်ကလက်မခံတာလားစစ်တပ်နဲ့အဆင်ပြေအောင်လုပ်တဲ့သဘောလားလို့တင်းနှောက်ကြောက်ကနေရတဲ့အခါမှာတော့
I think she is in total denial. She chooses not to recognize it. When I met her I told her
သူကိုယ်တိုင်ကလက်မခံတာလို့ပြောပါရင်အသိနဲ့မပြုတ်ဘူးလမ်းကိုသူရွေးပါရင်ကျမသူနဲ့တွေ့တော့ကရခိုင်ပြည်နယ်ကိုတွားကြည့်ဖို့လိုနေပြီလို့သူကပြောခဲ့ပါတယ်။ကျမမှာရှိတဲ့ဓာတ်ပုံတွေကိုပါပြချင်ပါတယ်လို့ပြောပါတယ်။ဒါပေမဲ့သူကသူတော့မှမဟုတ်ကြောင်းနဲ့သူ့ဝင်ကြီးတွေဘာတွေလုပ်နေလဲဆိုတာသူသိပါတယ်တဲ့သူတို့ဟာသူတို့အလုပ်ကိုသူတို့ကောင်းကောင်းလုပ်နေကြပါတယ်လို့ထင်ပါတယ
်ရခိုင်ပြည်နယ်မှာလူမျိုးတော်တက်ဖြတ်မှုနဲ့လူသားမျိုးနွယ်တွေပေါ်မှာကျူးလွန်မှုတွေရှိရပြန်ရှမ်းနယ်ကချင်ပြည်နယ်တွေမှာလူသားတွေပေါ်မှာကျူးလွန်မှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့အဖြစ်ဖြစ်တဲ့မြန်မာအစိုးရကအဖြစ်မရှိကြောင်းဆက်ပြီးတော့ငြင်းနေတဲ့အတွက်ကျူးလွန်သူတွေအေးအေးယူမခံရပဲလွတ်နေတယ်လို့လည်းပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအတမ်းတကြီးဦးဟောက်တို့ဆန်းကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ရဲ့ဆက်ဆွဲချက်တွေဟာအတိမပြည့်နိုင်တဲ့အချက်တွေပေါ်မှာမူတည်ပြီးမြန်မာပေါ်မှာအဆုံးမြင်နေတယ်လို့ကြိုးကြောင်းခံလို့မှုမရှိဘဲနဲ့ဆက်ဆွဲနေတယ်လို့တုံ့ပြန်ခဲ့တာပါ။ဒါအပြင်လူခွင့်ကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာဆိုင်ရာကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကနေတင်တွင်းတဲ့စာမျက်နှာ444မျက်နှာပါအစီရင်ခံစာကိုမြန်မာအာဏာပိုင်တွေကလက်မခံပါဘူး။အခုလိုလက်မခံဘဲငင်းတယ်နေတာဟာရခိုင်ပြည်နယ်တွင်ငကူကမှရှုပ်ထွေးနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ပုံမခက်ခဲစေတယ်လို့ကုလအချက်လက်ရှာအဖွဲ့ခေါင်းဆောင်မာဇူကီဒါရက်စမန်ကပြောပါတယ်။တကယ်တော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့လုံခြုံရေးတပ်တွေကဂျန်လို့ဆိုင်လူမျိုးလုံးတပ်ဖြတ်မှုမျိုးတွေလုပ်ရ၄ခုဒါမှမဟုတ်၅ခုလောက်ကျူးလွန်တာကိုအစင်ခံစားထဲမှာဖော်ပြခဲ့တယ်လို့ပြောပါတယ်။ဒါအပြင်အခုပြဿနာရဲ့ပင်မအချက်ကလူခွင့်ရေးဆိုင်ရာကတ်ဆိုင်တာမျိုးဖြစ်ပြီးဒါကိုမဖြေရှင်းနိုင်ရင်အကျန်းဖြစ်မှုတွေဆက်ပြီးတော့ဖြစ်နေမယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ At the core of this crisis is a humorous
အခုပြဿနာရဲ့ကြောရွတ်ကတော့
လူခွင့်ရဆိုင်ရာကန့်ဆိုက်မှုဖြစ်လာတယ်။ဒီမှာသူကလက်နက်ကန်တိုင်းရင်းသားအဖွဲ့ရင်းဖက်ဒရယ်စနစ်ရဲ့တမတော်တဲကိုလက်နက်ကန်တိုင်းရင်းသားအဖွဲ့ရဲ့ပူးပေါင်းမှုနဲ့ဘာဝတည်ရန်ဇာတတွေခိုးဝေးဆိုင်ရာတွေကိုဆွေးနွေးကျင်နေပါတယ်။ဒီသုံးချက်ဟာမြန်မာနိုင်ငံထဲကထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားရတဲ့အခြေခံအချက်တွေဖြစ်ပါတယ်။ပထမတစ်ခုကဖက်ဒရယ်စနစ်ပါ။နောက်တစ်ခုကတမတော်တဲတိုင်းရင်းသားလက်နက်ကန်အဖွဲ့ရဲ့ပေါင်းစည်းရေးနဲ့တည်ရန်ဇာတခိုးဝေးရေးဖြစ်ပြီးကုဋ္ဌိတိုးတက်မှုတစ်ခုမှမရှိသေးပါဘူး။ဒီလိုတိုးတက်မှုမရသေးသမျှအခြေအနေဟာအရင်တိုင်းပဲဆက်သွားနေမှာပါအဲ့ဒီလိုသွားနေရင်နောက်တစ်ခါထပ်ပြီးအကျန်းဖက်တပ်ဖြတ်မှုတွေဖြစ်နေဥမှာပါပဲ
မစ္စတာဂါရက်စမန်ဟာကုလသမဂ္ဂလူချင်းကောင်စီကအဖွဲ့ဝင်ကိုယ်နိုင်ငံစလုံးရဲ့တောင်းဆိုချက်အရသူတို့ဖွဲ့ရဲ့တည်ရှိချက်အစီအစဉ်ခံစားကိုဗိုလ်တော်ကနေနေလဲမှာပဲဆက်ပြီးတော့တင်ပြခဲ့ပါတယ်လက်ရှိမှာဘင်္ဂလားဒေ့ရှ်ကမှခိုလုံနေတဲ့တင်းငယ်ရှိတဲ့ရိုဟင်ဂျာတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အပြင်အာဆီယံနဲ့ကုလသမဂ္ဂကပါကြိုးပမ်းနေကြပေမယ့်သူတို့ရဲ့ဌာနေပြန်ရေးအတွက်အဆင်သင့်မဖြစ်သေးဘူးလို့ကုလသမဂ္ဂလူခွင့်ကိုယ်စားလှယ်မစ္စရဟီလီကတရားစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်